ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD တို့ဟာပါတီတစ်ခုရဲ့အဖြစ်နဲ့မကြခင်မှာပေါင်းစည်းနိုင်ဖို့အတွက်စတင်ပြင်ဆင်နေကြပါပြီ။ပါတီနှစ်ခုပူးပေါင်းဖို့အတွက်ရခိုင်ပြည်သူတွေကလိုလားနေတာကြောင့်အခုလိုပေါင်းစည်းရေးအတွက်ပြင်ဆင်တာဖြစ်တယ်လို့ပါတီနှစ်ခုလုံးရဲ့တာဝန်ရှိသူတွေကပြောကြပါဗါတယ်။အဲ့ဒီတော့ဘာတွေပြင်ဆင်နေကြသလဲ။ဘယ်တော့ပေါင်းစည်းနိုင်မလဲဆိုတာကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်တိုင်းရင်းသားမြတ်တိုးတက်ရေးပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD တို့ဟာရခိုင်ပြည်နယ်တစ်ခုတည်းကိုကိုးစားပြုပြီးတော့အခုချိန်မှာတီးကြားနိုင်ငံရေးပါတီတွေအဖြစ်ရပ်တည်နေကြတာပါ။ဒါကြောင့်လဲရွေချက်တူတဲ့နိုင်ငံရေးပါတီနှစ်ခုအကြားအတူပူးပေါင်းဆောင်ရွက်ကြဖို့အတွက်ရခိုင်ပြည်သူတွေကိုယ်တိုင်ကလိုလိုလားလားတောင်းဆိုလာတာကြောင့်အခုလိုပေါင်းစည်းရေးအစီအစဉ်ကိုစတင်လှုပ်ဆောင်လာတာဖြစ်တယ်လို့ RNDP ပါတီကအထူးထွေတွင်းရင်မူဦးဦးလာစောကပြောပါတယ်။
ကြောင်လေပြည်သူတွေကရခိုင်ပြည်သူတွေကတပည့်အဖွဲ့စည်းတစ်ခုကိုတပေါင်းကြီးဖြစ်စေခြင်းတဲ့စိတ်ခံတာကြီးနေရတယ်။အဲကျွန်တော်တို့ပါတီကလည်း ALD ဖွဲ့တာကိုကြိုဆိုပါတယ်။နော် ALD နဲ့ဆွေးနွေးဖို့အတွက်လည်းကျွန်တော်တို့ကကော်မတီတွေဖွဲ့ထားတယ်။ဒါပေမဲ့ဟိုလောလောဆယ်တရားဝင်ဆွေးနွေးတာတစ်ခုမှကျွန်တော်တို့မဖြစ်သေးဘူး။ဒါပေမဲ့အောက်ရှေ့မှာဥပမာစစ်တွေမှာကျွန်တော်တို့ပါတီဌာနချုပ်ရှိတယ်။စစ်တွေနဲ့စစ်တွေကကျွန်တော်တို့ပါတီဌာနချုပ်နဲ့စစ်တွေပြည်သူတို့ရဲ့ ALD ရဲ့ပြည်နယ်ဖွဲ့တွေနဲ့တော့ကျွန်တော်တို့ဘင်္ဂလီကိစ္စတွေတခြားဥဒမာနေတို့တခြားဟိုလက်တလော issue တွေကိုတော့တွဲလုံးနေတာတော့ရှိပါတယ်ဒါပေမဲ့တရားဝင်ပူးပေါင်းမှုအတွက်ဆင်းနေတာတော့မရှိဘူးခင်ဗျာ
RNDP ပါတီဟာပြီးခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲအမီပါတီကိုစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရွေးကောက်ပွဲမှာလည်းအမှတ်နေရာတချို့ကိုအနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ် ALD ပါတီကတော့အရင် 1990 ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့ပါတီဖြစ်ပြီး2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မရဘဲပိတ်ပင်ခံထားခဲ့ရတာပါအာဏာပိုင်တွေကအခုနှစ်ဧပြီလ6ရက်နေ့ကမှ ALD ပါတီကိုပြန်လည်ဖွဲ့စည်းခွင့်ပြုခဲ့ပြီးဧပြီလ29ရက်နေ့မှာနိုင်ငံရေးပါတီအဖြစ်တရားဝင်ပြန်ပြီးတော့မှတ်ပုံတင်ခဲ့တာဖြစ်ပါတယ်။သူတို့ပါတီဘက်ကလည်းပေါင်းစည်းရေးအတွက်ခြေလှမ်းစပြင်တဲ့အနေနဲ့ပေါင်းစည်းရေးဆိုင်ရာကော်မတီတွေကိုဖွဲ့စည်းထားပြီးဖြစ်တယ်လို့ ALD ပါတီဥက္ကဋ္ဌဦးဧတောင်ကပြောပါတယ်။
ကျွန်တော်ပါတီအနေနဲ့ကတော့ပေါင်းစည်းရေးအတွက်စစ်ခေဖို့မှာ၅ဦးပါတဲ့ကော်မတီတစ်ခုဖွဲ့စည်းထားပါတယ်။အဲမှာပါတီရဲ့ဒုဥက္ကဋ္ဌတယောက်ပါတယ်ပြေမှုတရားပါတယ်ဈေးစီ၃လောက်ပါပါတယ်အဲဒီကော်မတီကနေပြီးတော့ဒီအတိုင်းအတာတိုးတက်ရေးပါတီကပုဂ္ဂိုလ်များနဲ့ဆွေးနွေးဖို့အစီအစဉ်လေးရှိပါတယ
်ပါတီနှစ်ခုစလုံးကပေါင်းစည်းရေးကိုလိုလားပေမဲ့အခုအချိန်မှာပမာဏအဆင့်သာရှိသေးပြီးတွေ့ဆုံဆွေးနွေးမှုတွေမစတင်ရသေးပါဘူးပါတီနှစ်ခုပေါင်းစည်းပြီးလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလှုပ်ဆောင်သင့်ပေမဲ့လည်းပါတီတစ်ခုချင်းစီအနေနဲ့တခြားဦးစားပေးလုပ်ရမယ့်အရေးပေါ်လုပ်ငန်းတွေရှိနေတဲ့အတွက်အဲ့ဒီဘက်ကိုအခုအချိန်မှာမလဲနိုင်သေးဘူးလို့ဦးဦးလာစောကဆက်ပြောပါတယ
်။လောလောဆယ်မှာတော့ကျွန်တော်2015ကခေါင်းသေးကိုမရောက်နိုင်သေးဘူးခင်ဗျာ။ဒီမှာကျွန်တော်ရခိုင်တရဲ့ bonding issue တွေဒီမှာဗန်ဂလီရိုရင်းကြား issue တွေရှိတယ်။ကျွန်တော်တို့ဒီမှာအတူအစ်ပေါ်မှာကျွန်တော်တို့လေယာဉ်မြေပြဿနာတွေရှိတယ်။ကျွန်တော်တို့ Thai Sea Media ရှိတဲ့တိုက်ပွဲတွေရှိတယ်။အဲ့ဒါနည်းနည်းချုပ်ချက်ဆိုင်တာပဲကျွန်တော်တို့မှဒီမှာလုံလာထွက်လာ Senior အစိုးရကလည်းကျွန်တော်တို့ရခိုင်ပြည်နယ်မှာဒီဒီကြကြကျွန်တော်တို့အမတန်အားကောင်းတဲ့စူအတရားလို့မမြင်ဘူးကျွန်တော်တို့ကအခုလေကျွန်တော်တို့ရခိုင်ပြည်နယ်မှာပြဿနာတွေအများကြီးရှိတော့လောလောဆယ်မှာတော့24ရက်နေ့မှာဒီပြည်နယ်လွတ်တော်ကိုခေါ်ထားတယ်ပြည်နယ်လွတ်တော်ခေါ်ထားဆိုကျွန်တော်တို့ပြည်နယ်မှာလည်းကျွန်တော်တို့လုံးဆရာကင်ဆရာတွေ issue တွေ bonding issue တွေကလည်းအများကြီးပဲ
RNDP ပါတီအထွေထွေအတွင်းရမှုဦးလာစောပြောပြခဲ့တာပါခင်ဗျာ